ချင်းညင်းမြပိုင်းမူဆယ်မြို့105မိုင်မှာအင်္ဂါနေ့ညနေပိုင်းတုန်းကမိုင်းတလုံးပေါက်ကွဲခဲ့ပြီးတော့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရပါတယ်။ဒီမိုင်းပေါက်ကွဲတာကြောင့်ထိခိုက်သေးကြတာတော့မရှိပေမဲ့လည်းမူဆယ်မြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဒီရက်ပိုင်းတွေအတွင်းမှာအစိုးရတပ်နဲ့ပလောင်တပ်ဖွဲ့တွေအကြားနေ့စဉ်ရက်ဆက်စလို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီလအတွင်းမှာဆိုအကြိမ်20နီးပါးဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီမိုင်းပေါက်ကွဲမှုဟာတရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကကုံသွယ်ရေးစခန်မူဆယ်105မိုင်မှာဒီလ9ရက်နေ့ညနေ 4:05 မိနစ်ကဖြစ်ပွားခဲ့တာပါမိုင်းပေါက်ကွဲမှုအခြေအနေကိုတော့လုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်မူဆယ်မြို့105မိုင်မိုင်းယူကျေးရွာပြည်တော်စုဇမ္မာကြီးကနေမှာပြည်ပြာအကွာမှာရှိတဲ့ဘုံကြီးချောင်းအမိရကျတော့ထေရဝါဒဘုံကြီးချောင်းအဝင်သားဝဲပဲချမ်းရှိတော့ယမနီပြင်ဝါကြားမှာထောင်ထားတဲ့အစမိုင်းတုံးကပောက်ကွဲသွားတာလူပိဿာပစ္စည်းဘာမှထိခိုက်မှုမရှိဘူးဗျသူ့ဘောင်းကွက်ကသွားပြီးအမှနေနေရှင်းနေဆောင်ရနေတဲ့အချိန်မှာပောက်ကွဲတဲ့နေရာကနေ20အကွာယမနီပြင်ဝါကြားမှာပဲကျွတ်ကျွတ်အနက်နဲ့ထုတ်ထားတဲ့ကျွန်တော်မိုင်းတို့ယူစားတဲ့အထုပ်တစ်ခုကိုတွေ့ရှိရတယ်ဗျ CNT ဆိုတဲ့ရောင်းကိုအသုံးပြထားတဲ့တက်လို့မိုင်းတစ်ခုတွေ့ရှိရတယ်ပေါ့မိုင်းကိုအဆက်မဲ့အစ်ကျွန်တော်ပြန်ပြီးလုပ်လိုက်နိုင်တယ
်လောလောဆယ်မှာလက်သက်တရခံကိုစုံစမ်းနေစေရှိပြီးမူဆယ်မြို့လုံခြုံရေးကိုတိုးမြင့်ထားတယ်လို့လည်းပြောပါတယ်ဒေသခံတချို့ကဒီပေါက်ကွဲမှုဟာလက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့လက်ချက်အဖြစ်ပြောဆိုကြပေမဲ့ TNLA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘုံမူတက်အိုက်ကျော်ကညင်းဆိုပါတဲ့
ဒီအရောမရှိဘူးအဲ့ဒီကိစ္စကမုံရလို့ပြောတယ်အဲ့ဒီမုံရမှာကျွန်တော်လူမျိုးမရှိဘူးကျွန်တော်အလို့ရှာရနေနေတာ
ဒီကနေ့မနေ့ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့မန်တုံမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်
ဟုတ်တယ်ဒီရတဲ့ပွဲနဲ့နေရာထမှန်ဖြစ်ပေါ်တယ်ကြည့်တာကဒီမန္တုံမြို့နယ်ထမှန်ပဲနေရာတော့ငါတပွဲတစ်စီရတော့မတိရသေးဘူးနေရာတော့လေးကြိမ်ဖြစ်တယ်ဒီလေကြောင်းပြစ်ခတ်တစ်ခဲမှုကတော့၃ကြိမ်လာပြီပြည်တဲ့နေရာတော့မန္တုံမြို့နယ်ထမှန်ပဲဒီလေခွန်လေခွန်ကြီးကနေမတနေရာဖြစ်တယ်တော်နေကြီးကနေမတစ်ချက်ဖြစ်တယ်နေရာဘောနာတော်နေကြီးဒီနောက်ရည်ရကတော့နံပြူအဲဒီလက်မှာဒီနေ့အပါဆံလို့စကူးတင်ရှိ
ဒီတိုက်ပွဲတွေအတွင်းမှာထိခိုက်ကြဆုံးတာတွေရှိပေမဲ့အသေးစိတ်တော့ပြောဆိုတာမရှိပါဘူးဒီလနှစ်ရက်နေ့ကဖြစ်ပွားတဲ့နန်းခမ်းမြို့နယ်အတွင်းတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကပစ်ခတ်တာကြောင့်အသက်90အရွယ်အဖွားအိုတူတေဆုံးကြောင်းနဲ့အမျိုးသမီး3ယောက်ထိခိုက်ကြောင်းဒေသခံတွေကပြောဆိုပါတယ်တမရော့ဘက်ကလည်းဒီလ9ရက်နေ့က TNLA ပလောင်တပ်ဖွဲ့ဘက်ကပြစ်ခတ်တာကြောင့်နန်းခမ်းမြို့ပန်းထိုးလီရွာကအရသာ3ဦးဘုံစားထိမှန်ကြောင်းသတင်းထုတ်ပြန်ပါတယ်။မေလ10ရက်နေ့ကတော့နမ်တူမြို့နယ်မရင်ကျေးရွာကလက်ကွင်းအတွင်းမှာတွေ့ရှိတဲ့မြင်းမျိုးမိုင်းဟောင်းတစ်လုံးကိုစော်ကစားရာမှာမိုင်းပေါက်ကွဲမှုဖြစ်ပွားပြီးကိုရင်10ပါးထိခိုက်ဒဏ်ရာရခဲ့တယ်လို့နမ်တူမြို့နယ်ပန်ဆယ်ရွာမှာမိုင်းနှိမ့်တာကြောင့်လက်ဖက်ကူးသူအမျိုးသမီး2ဦးထိခိုက်ပြီး2ဦးကခြေရောပြတ်သွားခဲ့ပါတယ်